မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝီလျံဘန်းစာဒီကနေ့နေပြည်တော်မှာရှိတဲ့မြန်မာသမ္မတဦးသိန်းစိန်အပါအဝင်မြန်မာအစိုးရဘက်ကတာဝန်ရှိသူတွေရောဒေါအောင်ဆန်းစုကြည်ကိုပါတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုတွေဟာရလက်ကောင်းတွေရှိပါတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်ပါတယ်။ဒီအကြောင်းကိုတော့စုံစမ်းမေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝီလျံဂျေဘန်းစာသမ္မတဦးသိန်းစိန်အပါအဝင်မြန်မာဆိုရထိတ်တန့်အရာရှိတွေနောက်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားခေါင်းဆောင်တွေကိုဒီနေ့နေပြည်တော်မှာတွေ့ဆုံခဲ့တာပါ။ဒီနေ့တွေ့ဆုံမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဌာနကအခုလိုပြောပါတယ်
။ On October 18th, Deputy Secretary of State William J. Burns visited Naypyidaw for meetings with senior government officials and parliamentarians.Deputy Secretary Burns held excellent productive discussions with President Thein Sein.
ဒီနေ့အောက်တိုဘာလ18ရက်နေ့မှာဒုတိယနိုင်ငံခြားရေးဝန်ကြီး William J. Burns ကနေပြည်တော်ကိုသွားရောက်ပြီးမြန်မာဆိုရထိပ်ပန်းရာရှိတွေနဲ့လွှတ်တော်အမတ်တွေကိုတွေ့ဆုံခဲ့ပါတယ်။သမ္မတဦးသိန်းစိန်နဲ့ကောင်းမှုပြီးအကျိုးမြတ်ရှိတဲ့ဆွေးနွေးမှုတွေလုပ်နိုင်ခဲ့တယ်လို့ပဲ။ဒေါအောင်ဆန်းစုကြည်အပါအဝင်တခြားအရေးပါတဲ့ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုတွေအတွင်းနိုင်ငံအကျိုးစီးပွားဆိုင်ရာကိစ္စရပ်တွေနဲ့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုကိုရှေ့တိုးဆောင်ရွက်ရင်းနိုင်ငံအကြားပိုးပြီးကောင်းမွန်လာတဲ့မိဖက်ဆက်ဆံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာပါမြန်မာနိုင်ငံမှာသမ္မတဦးသိန်းစိန်အစိုးရတက်လာပြီးချိန်ကစလို့တည်တာထင်ရှားတဲ့ပြုပြင်ပြောင်းလဲမှုတွေရဲ့ထင်ဟမှုပါပဲ
ဒီကနေ့မစ္စတာဘန်းစ်ဟာဒီသမ္မတဦးသိန်းစိန်အပြင်ပြည်သူ့လွတ်တော်ဥက္ကဋ္ဌသုရဦးရွှေမန်းနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝင်းလွင်စတဲ့ဆိုရပိုင်းကထိတ်တန့်အရာရှိတွေနဲ့ဒီတိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တွေနဲ့ပါဒီကနေ့တွေ့ဆုံခဲ့တာပါမစ္စတာဘန်းစ်ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့ဒီရန်ကုန်အမေရိကန်တန်ယုံကလည်းဒီကနေ့ပဲကြေညာချက်တရထုတ်ပြန်ထားပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုအားပေးထောက်ခံတဲ့အကြောင်းနဲ့မြန်မာနိုင်ငံသားတွေရဲ့တမိုင်းဝင်အသွင်ကူးပြောင်းမှုလုပ်ငန်းတွေအောင်မြင်ရေးအကူအညီပေးသွားဖို့စိတ်ပိုင်းဖြတ်ထားတဲ့အကြောင်းလဲဒီကနေ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့လက်ရှိတိုးတက်ပြောင်းလဲမှုတွေနဲ့ပတ်သက်လို့အားတက်စရာဖြစ်ပေမဲ့ရှေ့ဆက်ပြုပြင်ပြောင်းလဲစရာတွေအများကြီးရှိနေသေးတဲ့အကြောင်းနဲ့အမေရိကန်အစိုးရဘက်ကတော့ဒီမြန်မာအစိုးရရဲ့လှုပ်ဆောင်ချက်တစ်ခုတိုင်းကိုအဲ့ဒီလှုပ်ဆောင်ချက်နဲ့အညီပြန်လည်တုံ့ပြန်သွားမယ်ဆိုတဲ့အကြောင်းတွေကိုလည်းအမေရိကန်ပြည်ထောင်စုကအစိုးပိုင်းကလေးကပြောဆိုထားတာပါတရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးဆိုင်ရာကိစ္စတွေမှာပွင့်လင်းမြင့်တာမှုရှိဖို့နောက်တိုင်းရင်းသားလူမျိုးတွေနဲ့စစ်မှန်တဲ့မျိုးသားရင်ကြားစစ်ရေးဆောင်ရွက်ဖို့နဲ့အချင်းထောင်တွေထဲမှာကြံနေသေးတဲ့နိုင်ငံရေးအချင်းသားအားလုံးပြန်လည်ပေးဖို့ကိစ္စတွေဖြစ်ဆက်ဆောင်ရွက်သွားဖို့ကိုလည်းအမေရိကန်ပြည်ထောင်စုကမြန်မာအစိုးရကိုတိုက်တွန်းပြောဆိုနေတာဖြစ်ပါတယ်ရှင်